တော်တာရှင်များရှင်မြန်မာနိုင်ငံကိုပေးပို့နေတဲ့ရေးပေါ်လေးပြီးကယ်ဆယ်ကူညီရေးတွေကိုလေချောင်းကနေကူညီပေးနေတာတွေအားလုံး၈လအတွင်းမှာရပ်ဆိုင်းတော့မယ်လို့ကုလသမဂ္ဂအရာရှိတွေကပြောနေတဲ့အတွက်လေပြီးအကူအညီပို့ဆောင်ရေးလုပ်ငန်းတွေမထိရောက်မှာကိုဒီကယ်ဆယ်ရေးလှုပ်သားတွေကစိုးရိမ်နေကြပါတယ်။ဘန်ကောက်မြို့မှာဒီဒုံမောင်းလေစိတ်ကိုလည်းဒီထောက်ပို့စခန်းဖြစ်သုံးပြီးလေချောင်းကနေအကူအညီပေးနေတာတွေလည်းကုလသမဂ္ဂကရပ်ဆိုင်းနေတော်မယ်လို့ပြောနေရဲဆိုတော့ဒီဘန်ကောက်ရောက်နေတဲ့ကိုသိန်းထိုက်ဦးရေဒီစုံစမ်းထားသမျှလေးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ခင်ဗျအခုလိုရဟရင်နေနဲ့ရေးပေါ်အကူအညီတွေပေးပို့နေတာတွေကိုရက်ဆိုင်တော့မယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဒါကနိုင်ငံတကာအကူအညီတွေမရလို့လေဘေးအကူအညီရေးပေါ်ထောက်ပံ့မှုရက်ဆိုင်တော့မယ်လက္ခဏာလားဆိုပြီးဘန်ကောက်မှာရှိတဲ့ကုလသမဂ္ဂရဲ့ဘေးဒုက္ခကယ်ဆယ်ရေးဆိုင်ရာပြောရေးဆိုခွင့်ရှိသူရစ်ချတ်ဟိုဆေးကိုမေးကြည့်တော့
If you look at the latest flash appeal which came out last week, it makes very clear that the emergency phase will continue
for. ဒီကရတဲ့တင်ပတ်တုန်းကပဲကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေထပ်ပြီးတော့လိုအပ်နေတယ်ဆိုပြီးနိုင်ငံတကာကနေထပ်ပြီးတော့တောင်းခဲ့တာတွေရှိပါတယ်။ဒါကိုကြည့်မယ်ဆိုရင်အကူအညီတွေဆက်ပြီးတော့ပေးနေမယ်ဆိုတာကရှင်းပါတယ်။ကျွန်တော်တို့အနေနဲ့ရေးပေါ်အကူအညီအများအများကိုဆက်ပြီးတော့ပေးနေရအောင်ပါပါ။တကယ်လိုအပ်နေတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးရမယ်အကူအညီတွေအများကြီးလိုနေပါသေးတယ်လို့ပြောဆိုသွားတာပါ။ဒါအပြင်သူက
Because you know to bring large quantities of rice and heavy equipment by air it's very expensive for the early stage you need it
ရဟင်းနေဘောကနေစံနဲ့တခြားအကူအညီလေးလံတဲ့ပစ္စည်းတွေပို့ဆောင်မှုဆိုတာကတိတ်ကိုကုန်ကြများပါတယ်စောစောပိုင်းကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကဲ့နေတဲ့အစ်င့်မှာတော့လိုအပ်တာမှန်ပါတယ်အမြန်ဆုံးနဲ့ထိရောက်အောင်အကူအညီတွေပေးရတာမို့ပါရေရှည်မှာတော့ပို့ပြီးတော့ကုန်ကြနေတဲ့လမ်းကြောင်းကနေပို့ပေးတဲ့အောင်ပြောင်းလဲစီစဉ်ရတာပါဒါကအကူအညီတွေကိုရပ်ဆိုင်ပစ်တော့မယ်ဆိုတဲ့သဘောမျိုးမဟုတ်ပါဘူးဆိုပြီးရစ်ချတ်ဟိုဆေးကပြောသွားတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ဒုံမောင်းလေစိတ်ကိုသုံးပြီးအကူအညီပေးနေတာတွေကိုလည်းဩဂတ်လထဲမှာရပ်ဆိုင်တော့မယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တော့ရစ်ချတ်ဟိုဆေးက
ဒွန်မောင်း Airport has been the real logistical base.And the air bridge, you know, these chartered flights which are running regularly are going from
to Malaysia ကိုအကူအညီထောက်ပံ့ပစ္စည်းတွေဘန်ကောက်ကနေရန်ကုန်ကိုပို့ပေးနိုင်မှုအတွက်ကုန်တင်ဆင်းလုံးကားလေယာဉ်တွေဆင်းသက်နိုင်တဲ့ဂျာကန်လေစိတ်ဖြစ်အသုံးပြုခဲ့တာပါကမ္ဘာတစ်ဝန်းကပေးပို့တဲ့အကူအညီတွေဒုံမောင်းမှာလာပြီးတော့ဆင်းနိုင်နေဆိုတဲ့သဘောပါပစ္စည်းတွေအသေးချလို့ရတာလွဲတယ်တူလောင်စရာနေရာတွေပို့ပြီးတော့အများကြီးရှိတဲ့ဆက်သွယ်လို့ကောင်းတဲ့အတွက်ဘန်ကောက်ဒုံမောင်းလေစိတ်ကိုသုံးခဲ့တာပါဒါပေမဲ့လေဒီလိုအကူအညီတွေလေချောင်းကနေပို့ပေးတာကစောစောပိုင်းအရေးပေါ်လိုအပ်တဲ့လတွေမှာသာသုံးတော့ပါအစားအသောက်တွေလေချောင်းကနေပို့ပေးရတဲ့ဈေးစကားကတိတ်ကိုကြီးပါတယ်နောက်ပိုင်းမှာပုံမှန်ပို့ပေးတဲ့အကူအညီတွေကိုတော့လေချောင်းကိုမသုံးဘဲတခြားနီလန်းတွေကိုအသုံးပြုပါတယ်လို့ရစ်ချတ်ဟိုဆေးကပြောသွားတာပါပြီးခဲ့တဲ့ဂျွန်လာတတိယဘတ်ထဲတုန်းကပဲကုလသမဂ္ဂစာနာရေးခါအစည်းအဝေး WFP ကမြန်မာနိုင်ငံကိုကယ်ဆယ်ရေးပစ္စည်းထောက်ပံ့ပေးနိုင်ရေးအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းညင်ညာချက်ထုတ်ပြန်ခဲ့ပါသေးတယ်အေယာရီမျိုးဝကျွမ်းမော့ဒေတာကိုရဟတ်ရှင်နေနဲ့ထောက်ဖို့ပစ္စည်းတွေပေးပို့နေတဲ့အချိန်မှာအမေရိကန်ဒေါ်လာတန်50လောက်လိုအပ်နေတယ်လို့ကြေညာချက်ထုတ်ပြန်ခဲ့တာပါအခုလိုရဟတ်ရှင်နေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေပေးပို့တာတွေရပ်ဆိုင်းတော့မယ်ဆိုတာနဲ့ပတ်သက်ပြီးအေယာရီတိုင်းတွင်လေဘေးကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ဒေတာကန်တွေကတော့ကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုစိုးရိမ်နေကြပါတယ
်ရဟတ်ရင်လောက်ကတော့ဗျာအကျိုးတရားမှုပဲအများကြီးกว่าတာဗောရဟတ်ရင်နဲ့ပို့တာနဲ့ဒီကားသင်းမောနဲ့ပို့တာနဲ့ဆိုတာနောက်ပြီးကျွန်တော်တို့ဒီအဲ့ဒီအရာဝီတိုင်းကတချို့မြစ်လက်တက်တွေနဲ့တချို့အတွင်းပိုင်းကရွာတွေကရေလမ်းမပေါက်တာတွေရှိသေးတယ်ဗျာရေလမ်းမပေါက်ကားလမ်းမပေါက်တဲ့ဟာတွေပေါ့နော်ကုန်းတွင်းကျတဲ့ရွာတွေကြတော့အဲ့ရာတွေကြတော့အများကြီးဒါရဟယင်သုံးမှရနိုင်တဲ့အနေအထားရှိတော့ပေါ့လေအဲ့တော့ရဟယင်နေတာတကယ်လို့ဒီရက်ပြေးလို့ရက်သွားမယ်ဆိုရင်တော့အဲ့ဒီရလူတွေဖို့ကတော်တော်ခက်ခဲမှာပါဗျာဒီပို့ဆောင်ရေးပိုင်းကထိရောက်မှုကတော့တော်တော်လေးကွာဝါမှာပေါ့
လေဘေးကယ်ဆယ်ရေးအကူအညီတွေကိုကုလသမဂ္ဂကရဟယင်နေနဲ့ပေးပို့တာတွေရက်ဆိုင်တော့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအေယာဝတီတိုင်းတွင်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကဲ့နေတဲ့ဒေသခံတယောက်ပြောပြသွားတာပါခင်ဗျာ